Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 3240.49 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်က FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရိုကို Twitter လူမှုကွန်ရက်ကတဆင့်တိုက်ခိုက်ပြောကြားလိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဟာပါကစ္စတန်နိုင်ငံမှာရောက်နေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့တဲ့ပေါ်ရီဟမင်းကြီးဟာဗာတီကန်နဲ့တော့ကိုပြန်ရောက်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုဦးဆောင်မိုးဝင်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
အခုမှကနားဆင်ရမယ့်အစီအစဉ်တွေတဲ့ပိုယဟန်မင်းကြီးရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အပြီးဗာတီကန်နန်းတော်ကလူမှုဝေဖန်စုတောင်းပွဲမှာပိုယဟန်မင်းကြီးကအခုလိုမိန့်ကြားပါတယ
် A me interesa que questo mensaje arrivasse per questo
မြန်မာအစိုးရတာဝန်ရှိသူတွေနဲ့စစ်ဖက်အကြီးအကဲတို့နဲ့တွေ့ဆုံစီမှာသူ့မိန့်ကြားချက်ကိုနားဝင်လက်ခံဖို့ကိုသာသူ့အနေနဲ့အဓိကစိတ်ဝင်စားကြောင်းထည့်သွင်းပြောကြားသွားတာကိုနားဆင်နိုင်ပါတယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့ကမ္ဘာလုံးဖြန့်ကျက်ဆက်ဆံမှုနဲ့ online internet media တွေတွင်ကျလာတဲ့ခေတ်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိသလဲဆိုတာကိုစာရေးဆရာချစ်ဦးညွန့်နဲ့ဆွေးနွေးထားတာနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှတ်ထူးခြားစံပြအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆောင်မိုးဝေတို့ကြီးညာပါမယ်ရှင
်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မနေ့အစောပိုင်းမှာ Twitter လူမှုကွန်ရက်ကတဆင့်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီး FBI အကြီးအကဲ James Comey အနေနဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းMichael Flynn နဲ့ American ဆိုင်ရာ Russia တာမကြီးတို့အကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရတံ့ဖို့သူ့အနေနဲ့တောင်းဆိုခဲ့ခြင်းမရှိကြောင်းပြောကြားလိုက်ပါတယ်။ FBI အဖွဲ့ဟာပျက်စီးနေပြီးတမိုင်းမှာအဆိုးအဝါဆုံးအခြေအနေကိုရောက်နေကြောင်းဒါပေမဲ့ Trump အစိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်ကြောင်း Twitter ကနေသမ္မတ Trump ကရေးသားလိုက်ပါတယ်။ Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာကိုရပ်ပစ်ဖို့သမ္မတကသူ့ကိုပြောခဲ့တယ်လို့လွှတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လည်း Comey ရဲ့နောက်ထပ်လိမ်လည်မှုတစ်ခုအကြောင်းရေးသားတဲ့လှုပ်ကြံသတင်းပဲလို့သမ္မတ Trump က Twitter မှာတီးကြားရေးသားခဲ့ပါတယ်။ဇန်နဝါရီလအတွင်း Mr. Trump ကြမ်းတစ်စာချိန်ဆိုပြီးသမ္မတဖြစ်မလာခင်သတင်းပတ်အနည်းငယ်အလို့က Russia တာမကြီး Sergey Kislyev နဲ့ထိတွေ့ဆက်ဆံခဲ့တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့ FBI ထံလိမ်လည်ပြောကြားခဲ့ကြောင်း Washington DC မြို့မှာ Michael Flynn ကဝန်ကံပြောကြားအပြီးနေရက်အကြာမှာသမ္မတ Trump က Twitter ကနေအခုလိုရေးသားလိုက်တာပါ
American ကာကွယ်ရေးဝန်ကြီး Jim Mattis ကသူ့အနေနဲ့ပါကစ္စတန်နိုင်ငံကိုအတင်းတိုက်တွန်းနှိုးဆော်မှုတွေပြုလုပ်မှာမဟုတ်ဘူးဒါပေမဲ့အကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့ပေးထားတဲ့ဂရီကဝတ်တကူတော့လက်နာဆောင်ထိန်ဖို့မျှော်လင့်နေအကြောင်းပြောပါတယ်ပင်တာဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲတယောက်ဖြစ်တဲ့ဝန်ကြီး Mattis ဟာအစ္စလာမ်မှာဘာမျိုးကိုသူ့ရဲ့ပထမအဦးဆုံးခီးစဉ်အဖြစ်ရောက်ရှိနေပါတယ်။တနင်္လာနေ့မှာပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ကခန်အဘါစီကြီးတဲ့ဦးစီးချုပ်ကမာဂျဝတ်ဘာဂျဝါရုနဲ့တွေ့ဆုံတဲ့အခါမှာသူ့အနေနဲ့အတင်တိုက်တွန်းမှာမဟုတ်တဲ့အကြောင်းဝန်ကြီးမက်ဒစ်ကလေးရင်ပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့ဒီလိုမျိုးနီးလန်းတဲ့လုတ်ကင်ဆောင်ရွက်မှာမဟုတ်ဘူးလို့လည်းမက်ဒစ်ကပြောပါတယ်။သူ့အနေနဲ့ဘုံသဘောတူညီမှုကိုအရင်ရှာမယ်ပြီးတော့မှအတူတကွလုတ်ဆောင်သွားမှာဖြစ်တယ်လို့လည်းဝန်ကြီးမက်ဒစ်ကပြောဆိုပါတယ်။
အီရန်တပ်ဖွဲ့တွေစီးရီးယားနိုင်ငံတွင်းဝင်ရောက်ချေကွေ့ယူမှာကိုသူ့အနေနဲ့လက်မခံဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးကတင်းနေငွေနေမှာတနိဋ္ဌာန်ပြုပြောကြားလိုက်ပါတယ်။စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မှာရှိတဲ့အီရန်စစ်အခြေစိုက်စခန်းလို့တန်တရားရှိတဲ့နေရာတစ်ခုကိုအစ္စရေးကလေကြောင်းကတိုက်ခတ်မှုပြုလုပ်ပြီးတရက်အကြာဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့ညီလာခံတစ်ခုကိုအတန်ကြိုတွင်းပြီးပေးပို့လိုက်တဲ့မင်းကွန်းတွင်းဝန်ကြီးချုပ်နက်တန်ယာဟူးကအဲ့ဒီလိုပြောကြားလိုက်တာကြောင့်အရှိလေပိုင်းဒေသမှာအစ္စရေးနဲ့အီရန်ကြားထိတ်တဲရင်ဆိုင်မှုဖြစ်ပေါ်စေမဲ့မတည်ငြိမ်မှုအသစ်တွေထပ်ဖြစ်လာပြီလားဆိုတဲ့ပြောဆိုမှုတွေထွက်ပေါ်လာပါတယ်။မင်းကွန်းတွင်းအစ္စရေးရဲ့ policy ကိုထပ်မံပြောပြရစေဂျူးလူမျိုးတွေရဲ့နိုင်ငံတော်ပြတ်သုံးသွားအောင်လှုံ့ဆော်လိုတဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ကိုကျွန်ုပ်တို့အနေနဲ့လုံးဝခွင့်ပြုမှာမဟုတ်ပါဘူးလို့ဝန်ကြီးချုပ်နတန်ယာဟုကပြောကြားပါတယ
်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အတိအမှတ်ပြုရေးမပြုရေးကိစ္စကိုသမ္မတဒေါ်နယ်ထရမ့်အနေနဲ့မဆုံးဖြတ်ရသေးဘူးလို့သမ္မတရဲ့အကြံပေးလည်းဖြစ်သူ့ရဲ့တမန်လည်းဖြစ်တဲ့ဂျာရက်ကူရှနာကပြောဆိုလိုက်ပါတယ်သမ္မတအနေနဲ့မတူကွဲပြားတဲ့အချက်လက်ပေါင်းများစွာကိုလေ့လာနေစေဖြစ်တဲ့အကြောင်းသူအနေနဲ့ဆုံးဖြတ်ပြတာနဲ့ဒူကရိုင်းပြောဆိုမှဖြစ်ကြောင်းဝါရှင်တန်ဒီစီမှာကျင်းပတဲ့အရှိလေပိုင်းဆိုင်ရာအမေရိကန်ရဲ့မူဝါဒနှစ်ပတ်လည်ညီလာခံမှာကရှနာကပြောဆိုသွားတာဖြစ်ပါတယ် တမရအနေနဲ့ဗိုလ်ဟုနဲ့မင်းကွန်ပြောဆိုရမှာဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ကြီးညာဖို့ရှိတဲ့အကြောင်းရပ်ပိုင်းလူကသတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုကရှနာဘက်ကမှတ်ချက်စကားထွက်ပေါ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းဆင်းရဲဒုက္ခတွေအများအပြားတွေ့ခဲ့ရသလိုမြင့်မြတ်တဲ့သူတွေကိုလည်းတွေ့ဆုံခဲ့ရကြောင်းခီးစဉ်ကနေဗာတီကန်မြို့တော်ကိုပြန်ရောက်ပြီးမှပိုပ်ဟမ်းမင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်ဗာတီကန်မြို့တော်စိန့်ပီတာစ်ယဉ်ပြင်ကိုရောက်လာကြတဲ့လူထုပြိတက်ကိုပိုပ်ဟမ်းမင်းကြီးကတင်းတင်းငွေနဲ့မှအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခွင့်ရခဲ့တဲ့အတွက်ဘုရားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းလိုက်ပြီးအဲ့ဒီနိုင်ငံလုံးကလူနည်းစုကက်သလစ်ဘာသာဝင်တွေရဲ့ထွက်ဆိုချက်တွေကိုကြားခဲ့ရတဲ့အတွက်သူ့အနေနဲ့စိတ်ပိုင်းဆိုင်ရာမြင့်မြတ်မှုကိုခံစားရကြောင်းလဲပိုပ်ဟမ်းမင်းကြီးကပြောပါတယ်ပိုပ်ဟမ်းမင်းကြီးဟာစနေနေ့ညကဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လည်ထွက်ခွာလာတာဖြစ်ပြီးမြန်မာနိုင်ငံမှာရှိနေစဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိုအာဏာပိုင်တွေနဲ့တရားဆွေးနွေးပြခဲ့သလိုဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အခါမှာလည်းမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကိုတွေးဆွေးနွေးရတဲ့အခါမှာစိတ်မကောင်းဖြစ်ရကြောင်းပြောပါတယ်။နိုဝင်ဘာ28ကနေ30ရက်နေ့အထိမြန်မာနိုင်ငံမှာရှိနေစဉ်အတွင်းပိုမဟာမင်းကြီးအနေနဲ့ရိုဟင်ဂျာဆိုတဲ့ဝါဟာရကိုသုံးလုံးခဲ့ခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်ကမပြန်ခင်မှာတော့ရိုဟင်ဂျာလို့ခေါ်ဝေါ်သုံးလုံးခဲ့ပါတယ်။ဒီကြောင့်သတင်းဆောင်ပါအပြည့်အစုံကိုသတင်းတွေပြီးမှလည်းဆက်လက်နှဆင်ကြဖို့ရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားစတင်ခဲ့တဲ့ YCL အရှေ့တောင်အာရှလူငယ်ကောင်းဆောင်အစီအစဉ်လေးနှစ်ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဌာနကဒီဇင်ဘာလ3ရက်တနင်္ဂနွေနေ့ကကျင်းပပါတယ်။ဒီအစီအစဉ်ဟာအမေရိကန်နိုင်ငံသားရေးဌာနမှာအောင်မြင်မှုရနေတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်။ YCL လေးနှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ဒီအစီအစဉ်မှာပါဝင်တဲ့မြန်မာအပါအဝင်အာဆီယံဆယ်နိုင်ငံကမြို့နယ်တနိုင်ငံလုံးအတိုင်းအတာတို့အပြင်အာဆီယံဒေတာရင်းတစ်ခုလုံးမှာပါဒီဇင်ဘာ1ရက်ကနေ10ရက်နေ့ထိလူထုအကျိုးပြုလုပ်ငန်းတွေကိုလှုပ်ဆောင်သွားကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကတင်းငွေနေမှာကြီးညာချက်ထုတ်ပြန်လိုက်ပါတယ်။ Unify လို့အမည်ပေးထားတဲ့ဒီအစီအစဉ်အရလူငယ်ကောင်းဆောင်တွေအပြင်အမေရိကန်တန်ယုံအသီးသီးကတန်တပန်တွေဟာ10ရက်ကြာလူထုအခြေပြုစီမံကိန်းတွေကိုအပြင်းထန်လှုပ်ဆောင်သွားကြမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့လည်းဒီအစီအစဉ်မှာပါဝင်တဲ့အနေနဲ့ Washington DC မြို့အနီးဝန်းကျင်မှာဒီဇင်ဘာ4ရက်ကနေ10ရက်နေ့ထိလူထုအခြေပြုလုပ်ငန်းတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကြီးညာချက်မှာဖော်ပြပါတယ်။ဝန်စီလီအစီအစဉ်စတင်ကလေးကမြန်မာနိုင်ငံကလူငယ်တွေဟာလည်းကောင်းဆောင်မှုတင်နန်းတွေမှာပါဝင်ခွင့်ရခဲ့တာမှာတခြားအာဆီယံနိုင်ငံတွေကလူငယ်ကောင်းဆောင်တွေနီးတူသမ္မတဥပမာနဲ့လည်းတွေ့ဆုံခွင့်ရခဲ့ကြပါတယ်။ဒီနှစ်2018ခုနှစ်အတွက်ဝန်စီလီအစီအစဉ်မှာတော့မြန်မာလူငယ်3ဦးပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတအပြောင်းအလဲဖြစ်သွားတဲ့အခုနှစ်မှာတော့လူငယ်ကောင်းဆောင်တွေနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံခဲ့ခြင်းမရှိပါဘူး
။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်ပြီးတရင်တွေဟာမမှန်ကန်တဲ့တရင်တွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောတဲ့ကြောင်းစနေနေ့တုန်းကနယူးယောက်တိုင်းမ်စ်သတင်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာမရှိပါဘူး။ဒါဟာလုံခြံဖန်တီးထားတဲ့သတင်းဖြစ်တယ်လို့ရခိုင်ပြည်နယ်နယ်လုံးဝန်ကြီးဌာနရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးကျော်ဆန်လှကပြောဆိုကြောင်းရေးသားထားပါတယ်။ဒီလိုပြောဆိုတာမျိုးဟာသမ္မတဒေါ်နယ်ထရန့်အကြာခဏပြောဆိုခဲ့တာနဲ့တူနေပါတယ်။သမ္မတထရန့်ကသူ့ရဲ့အမြင်မှာမကောင်းတဲ့သတင်းဒါမှမဟုတ်မတိကျဘူးလို့ယူဆတဲ့သတင်းတွေကိုလုံခြံသတင်းတွေလို့ပြောလို့ရှိပါတယ်။မြန်မာစစ်တပ်ရဲ့ပြစ်မှတ်ထားဖိနှိပ်မှုတွေရှိခဲ့ပြီးတဲ့နောက်မကြာသေးခင်လှနေငယ်အတွင်းတိတ်နေကြီးတဲ့ရိုဟင်ဂျာတွေဟာတန်ဘီကနေထွက်ပြေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတော်တော်များများရဲ့ခေါင်းဆောင်တွေကအဲ့ဒီအဖြစ်ပြက်ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့တုံ့နှုံပြောဆိုကြပါတယ်။အော်တိုဘာလကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဟာသူတို့ကိုကြေးရွာတွေကနေမောင်းထုတ်တဲ့ဥရီပြင်ပကနေအကျဉ်းယုံတပ်ဖြတ်မှုတွေကျူးလွန်နေမရင်းကျင်တာတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိတယ်။ညှဉ်းပန်းနှိပ်စက်တာတွေဖိအားဝတ်ပြုတဲ့နေရာတွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းဖော်ပြရေးသားထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ညာရဲ့ရာဇဝင်ယဉ်ကျေးမှုနဲ့အတိတ်တရားတွေကိုအခြေခံလို့မရအောင်ရည်ရွယ်ပြီးတော့ဖျက်ဆီးနေတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာတာဝန်ရှိသူတွေကတော့ရိုဟင်ဂျာဆိုတာမရှိတဲ့အကြောင်းငြင်းဆိုကြပါတယ
်။အိန္ဒိယနိုင်ငံအတွင်းဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုကိုဥဆောင်ခဲ့သူလို့တန်တရာရှိခံထားရသူပါကစ္စတန်အစ္စလာမစ်ခေါင်းဆောင်ကသူတို့အဖွဲ့အနေနဲ့2018ခုနှစ်မှာကျင်းပမဲ့ဒေသန္တရနဲ့နိုင်ငံလုံးဆိုင်ရာပြည်သူ့လွတ်တော်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်သွားမယ်လို့ပြောပါတယ်။ဂျမတ်ဦးဒါဝါJUD အဖွဲ့ခေါင်းဆောင်ဟာဖစ်မိုဟာမက်ဆာယီဒ်ကလာဟောမြို့မှာတင်းနှောက်တွေကိုတင်းနှင်းနေနေကအဲ့လိုပြောကြားလိုက်တာပါအမေရိကန်ပြည်ထောင်စုကအဲ့ဒီ JUD အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပါသူတို့ဟာနေ သူဟာနေအကျေကျုံနဲ့တနစ်ကြာထင်းထင်းခံထားရကမကြသေးခင်ရပိုင်းတွင်းကပဲပြန်လွတ်လာတာဖြစ်ပြီးပါကစ္စတန်ရဲ့ရွေးကောက်ပွဲစနစ်ကိုအစဉ်တစိုက်ဝေဖန်ပြောဆိုခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့အခုချိန်ဟာတိုင်းပြည်ရဲ့နိုင်ငံရေးလောကထဲကိုဝင်ဖို့အချိန်ကောင်းဖြစ်ကြောင်းနဲ့အိန္ဒိယပါကစ္စတန်နယ်စပ်ကကက်ရှမီးဒေသကိုလည်းအလေးထားပြောကြားခဲ့ပါတယ်။ခိုင်လုံနဲ့အထောက်အထားမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့သူ့ကိုနေအကျေကျုံနဲ့ထိမ့်သိမ်းထားရကပြီးခဲ့တဲ့လက်ကုံပိုင်းမှာပြန်လွတ်ပေးခဲ့တာပါ။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးဒေသမှာအိန္ဒိယကအုပ်ချုပ်မှုကိုစန့်ကျင်တိုက်ခိုက်နေတဲ့စစ်သွေးကြွတွေကိုထောက်ပံ့ပေးနေတယ်လို့သူ့အနေနဲ့ဆွဆဲခံနေရတာဖြစ်ပြီးအမေရိကန်6ဦးအပါအဝင်လူပေါင်း166ဦးသေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုကိုဦးဆောင်ခဲ့သူလို့တန်တရားရှိခံနေရသူဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာတကမ္ဘာလုံးပူးပေါင်းဆောင်ရွက်မှု Global Compact on Migration အဖွဲ့မှဆက်လက်ပြီးတော့ပါဝင်တော့မှာမဟုတ်တဲ့အကြောင်းကုလသမဂ္ဂကိုအကြောင်းကြားလိုက်ပါတယ်။ဒီစီစင်ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ကိုက်ညီမှုမရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျွန်ုပ်တို့အနေနဲ့ကုလသမဂ္ဂနဲ့အတူတူကိစ္စတော်တော်များများပူးပေါင်းလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲအခုကိစ္စကတော့အမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာပိုင်ဆိုင်မှုအခွင့်အရေးလူဝင်မှုကြီးကြပ်ရေးဥပဒေနဲ့နေဆက်လုံခြုံရေးဆောင်ရွက်မှုတွေကိုအထောက်အကူမပြုဘူးလို့ Tillerson ကပြောခဲ့ပါတယ်။
ဒီဇင်ဘာလ4ရက်တနင်္လာနေ့မနေ့ဖက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥစာမိုးဝေတို့ကြီးညာပေးခဲ့ကြတာပါအခုစက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ပုတ်ရဟန်းမင်းကြီး Francis ရဲ့မြန်မာပြည်ခရီးစဉ်နောက်ဆက်တွဲသတင်းလွှာတွေကိုစူးစီးတင်ပြပေးသွားပါမယ်ပေါ်ရမင်းကြီး Francis ကသူပြောချင်တဲ့စကားကိုမြန်မာအရက်ဖက်နဲ့စစ်ကောင်းဆောင်တွေလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံခရီးစဉ်အတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုတုံ့ဆွဲပြောဆိုတာမျိုးမလုပ်ခဲ့တာဖြစ်တဲ့အကြောင်းမှန်ကြားလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွေကနေဗာတီကန်နန်းတော်ကိုစနေနေ့ကပြန်လည်ရောက်ရှိလာခဲ့တဲ့ပုပ်ရဟန်းမင်းကြီးကတနင်္ဂနွေနေ့လူထုဝိပုစုတောင်းပွဲအခမ်းအနားအတွင်းမှာလည်းသူတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကပြည်သူအားလုံးကိုကျေးဇူးတင်တဲ့အကြောင်းမှန်ကြားခဲ့ပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်အစုံပြောပြမှာပါရှင
်။ရက်သတင်းတစ်ပတ်ကြာတွားရောက်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်သာသနာပြုခီးစဉ်နဲ့ပတ်သက်လို့တနင်္ဂနွေနေ့ကဗာတီကန်နန်းတော်မှာကျင်းပတဲ့လူဒုဝိပုစုတောင်းပွဲအခမ်းအနားမှာပုပ်ရဟန်းမင်းကြီး Francis ကအခုလိုမိန့်ကြားခဲ့ပါတယ
် Cari fratelli e sorelle questa notte sono rientrato del viaggio apostolico in Myanmar e Bangladesh
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားခဲ့တဲ့သာသနာပြုခီးစဉ်ကနေပြန်လည်ရောက်ရှိခဲ့ပါပြီခီးစဉ်အတွက်စုတောင်းပေးခဲ့ကြသူတွေကိုကျေးဇူးတင်မိကြောင်းပြောကြားလိုပါတယ်အဲဒီမှာရှိတဲ့လူဒုတွေနဲ့တွေ့ဆုံဖို့ကက်သလစ်အတိုင်းဝိုင်းအားလုံးနဲ့သူတို့တွေရဲ့ပြောဆိုချက်တွေကိုကြားရဖို့အခွင့်အခါပေးတဲ့ဘုရားသခင်ရဲ့ကျေးဇူးတော်ကိုအောက်မေ့မှုမှာမိမိနဲ့အတူလူတိုင်းပါဝင်ဖို့ဆန္ဒပြုပါရစေ။မြင့်မြတ်ဖြူစင်တဲ့အပြုံးတွေနဲ့လူအများရဲ့မျက်နှာတွေကိုဘဝတစ်ခုလုံးအမတ်ရထင်ရနေစေမှာဖြစ်ပါရစေ။သူတို့တွေအားလုံးအတွက်မိမိရဲ့နှလုံးသားနဲ့အတူဆုတောင်းပေးနေမှာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်သူတွေကိုကျေးဇူးတင်ပါရစေ။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ကုလကမြန်မာလုံခြုံရေးတပ်တွေနယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေတိမ်းနဲ့ချပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့ပုပ်ရဟန်းမင်းကြီးဟာသူ့ရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းလူထုရှေ့မှောက်မိကွန်းပြောကြားရမှာဓာတ်ရိုက်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလည်းသုံးစွဲခြင်းမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ပုပ်ရဟန်းမင်းကြီး Francis ကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါ။သူ့အနေနဲ့ဘာကြောင့်ဒီအခေါ်အဝေါ်ကိုမြန်မာနိုင်ငံမှာသုံးစွဲခြင်းမပြုခဲ့တယ်လဲဆိုတာကိုစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ခွာစဉ်လေရင်ပေါ်မှာပုပ်ရဟန်းမင်းကြီးကသတင်းတောက်တွေကိုအခုလိုမိန့်ကြားခဲ့ပါတယ
်။ A mí interesa que questo mensaje arribase.
မိမိပြောကြားမဲ့စကားကိုလက်ခံဖို့အဓိကစိတ်ဝင်စားပါတယ်။တကယ်လို့ဒီသုံးနှုန်းကိုမိမိရဲ့မိန့်ခွန်းမှာခေါ်ဝေါ်သုံးဆွဲမယ်ဆိုရင်အခွင့်အလမ်းတွေပိတ်သွားဖို့ရှိခဲ့ပါတယ်။ဒါပေမဲ့လို့အရိကအခြေအနေတွေအခွင့်အရေးဆိုင်ရာတွေအပါအဝင်နိုင်ငံသားဖြစ်ခွင့်မှာဘယ်သူကမှခြံလှမ်းမထားသင့်ဘူးလို့မိမိပြောခဲ့ပါတယ်။တီးတန့်တွေးဆဆွေးနွေးပွဲတွေမှာတော့ဒီတက်မကပြောခွင့်ရခဲ့ပါတယ်။ဆွေးနွေးပြောဆိုခွင့်တွေရခဲ့တာအတွက်သိတ်ကိုကျေနပ်မိပါတယ်။
မြန်မာနိုင်ငံခီးစဉ်တွင်ပုံရဟန်းမင်းကြီး Francis ဟာရိုဟင်ဂျာလို့ခေါ်ဝေါ်သုံးစွဲခြင်းမပြုခဲ့ပေမဲ့သူ့ရဲ့သုံးရက်ကြာဘင်္ဂလားဒေ့ရှ်ခီးစဉ်မှာတော့မြို့တော်ဓာကာမှာတောက်ကြနေကရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပြီးသူတို့ကိုစာနာလေးစားမှုပြသတဲ့အနေနဲ့ရိုဟင်ဂျာလို့အာရှခီးစဉ်တွင်ပထမဆုံးခေါ်ဝေါ်မိန့်ကြားခဲ့ပါတယ
်။ La presenza di Dio oggi anche si chiama Rohingya
ဒီကနေ့ဖျားသခင်ရှေ့မှောက်ရောက်လာသူတွေကိုရိုဟင်ဂျာလို့လည်းခေါ်ပါတယ်ဆိုပြီးပုံရဟန်းမင်းကြီးမိန့်ကြားခဲ့တာဖြစ်ပါတယ်။ ပုံရံမင်းကြီးဟာရိုဟင်ဂျာဒုက္ခသည်အမျိုးသား၁၂ဦးအမျိုးသမီး၂ဦးနဲ့မိန်းကလေး၂ဦးစုစုပေါင်း၁၆ဦးနဲ့တွေ့ဆုံရမှာသူတို့အပေါ်နှင်းပန်းနှိပ်စက်မှုတွေအတွက်ခွင့်လွှတ်မှုပေးဖို့ပုံရံမင်းကြီးကတိုက်တွန်းခဲ့တယ်လို့သူတို့အတွက်လူသားဆိုင်ရာအခွင့်အရေးအပြည့်အဝရဖို့လိုအပ်နေကြောင်းပုံရံမင်းကြီးကအတိအမှတ်ပြုတောင်းဆိုခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံရမှာသူ့အနေနဲ့အလွန်အင်မတန်မှစိတ်ထိကိုင်းမိကြောင်းလဲဘင်္ဂလားဒေ့ရှ်ကနေပြန်လဲထွက်ခွာခြင်းလေရင်ပေါ်မှာသတင်းတောက်တွေကိုပုံဟန်မင်းကြီးကအခုလိုမိန့်ကြားခဲ့ပါတယ
်။ Gracias del domande anche delle cose che ho imparato
della ရိချင်းကမိမိအနေနဲ့မျက်ရည်ကျမိပြီးဒီမျက်ရည်တွေသူတို့မမြင်အောင်ဖုံးကွယ်ဖို့ကြိုးစားခဲ့ပါတယ်။ဒုက္ခသည်တွေလည်းမျက်ရည်ကျခဲ့ကြပါတယ
်။ကမ္ဘာလူသားချင်းဆိုင်ရာအကျက်တဲအကြီးမားဆုံးဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အကြောင်းရင်းကိုဖြေရှင်းနိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြတ်ပြတ်သားသားအရေးယူဆောင်ရွက်ဖို့နဲ့ဒါကိုလက်ခံဖြေရှင်းနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာအစိုးရတွေကအကူအညီအမြန်ဆုံးပေးကြဖို့သူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်ပုံရဟန်းမင်းကြီး Francis ကမိန့်ကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေဆက်လက်ရောက်ရှိနေဆဲဖြစ်ပြီးအခုနောက်ဆုံးကိန်းဂဏန်းတွေအရဩဂုတ်လနောက်ပိုင်းထွက်ပြေးလာတဲ့ဒုက္ခသည်ဥယျာဉ်ဟာ9သိန်းလောက်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်
မင်းဂျင်နိုင်ပြောပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ရပါမယ်ခေတ်သစ်မြန်မာနိုင်ငံ globalization ခေါ်ကမ္ဘာလုံးဖြန့်ကျက်ဆက်ဆံမှုနဲ့ internet online media တွေတွင်ကျလာတဲ့ခေတ်မှာအစဉ်အလာမြန်မာရင်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိနေပါသလဲခေတ်အလိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြည့်မြင်သင့်ပါသလားဒီလိုအနေအထားတွေကိုထိန်းចောင်းဖြောက်မှတ်ပေးဖို့လိုအပ်ပါသလားပေးလို့ရရနိုင်ပါမလားဆိုတာတွေကိုစာရေးဆရာချစ်ဦးညွန်းနဲ့ဦးကျော်ဇန်တာတို့ Washington DC မြို့တော်ကVOA Studio မှာတွေ့ဆုံမေးမြန်းထားတာကိုနှာစင်ကြရအောင်ပါရှင
်တချို့ညို VOA မြန်မာပိုင်းကိုလာရောက်လက်ပတ်တဲ့အတွက်ကျေးဇူးပါတယ်ကျွန်တော်တွေ့ဆုံမေးမြန်းဝင်ပေးရတဲ့အထူးကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာမေးပါကျွန်တော်သိသလောက်ပြပါမယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ်ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်တော်လေးတိုင်းတားရတာလွယ်ပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသင်းတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမေးခွန်းလေးအတွက်
ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ပထမဆုံးမေးရင်ကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုတာရက်တည်နေတော့ရှိမယ်လို့ပြောလို့မရဘူးပေါ့လေဆိုတော့ရွေးတာဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွှေ့မှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေဘူးရသုံးသန်းရင်ညီကျမှုကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စံသားရဲ့ဒီအရွေးကိုမပြောခင်ပါဒီ culture and civilization ပေါ့ကျွန်တော်ရင်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ်ဥပမာအိန္ဒိယဆိုရင်ဒါဆရာပါရူတွေကကျွန်တော်ပါတာအိန္ဒိယဆိုရင် separate separate culture separate separate ဂျပန်ဆိုရင်ဘယ်လို culture ကိုတစ်မျိုးခေါ်တယ်civilization တမျိုးခေါ်ကျွန်တော်တို့ကတော့ရင်ကျေးမှုလို့ပြောလိုက်တာနဲ့အဲ့ထဲမှာ cultural civilization ရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ရင်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလဲတာကပကြီးပပုပန်းချာပန်းဆယ်မျိုးပေါ့အဆိုကအေးဒီပေါ့အဲ့လိုပဲနားလဲတယ်ရင်ကျေးမှုဆိုတာဟာဟို cultural ကိုပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျေးမှုဆိုတာကကျွန်တော်ကတော့ cultural civilization တစ်ခုစလုံးပြောချင်တ
ာဒေါက်တာသန်းထွန်းကတော့ culture ကို delete လို့ပြန်ပြီးတော
့
civilization ကိုရင်ကျေးမှုလ
ို့ပြန်ပြီးတော့ဟု
တ်ကဲ့ကောင်းပါတယ်နှစ်ခုလုံးကိုပြောလို့ရ
အောင်ဟုတ်ကဲ့နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်ကျေးမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကိုလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေအဲ့ဒါကလည်းနည်းနည်းပြန်ကားနေတယ်ကြစ်လင့်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ဟိုရှေးဟောင်းကိုထိန်းသိမ်းခြင်းနဲ့ပုံကူများကလည်းဒီလိုဖြစ်ကစ်တဲ့ကိုလိုက်မဲ့ပုံကူများလည်းဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲကြီးတော့မတွေ့ဘူးသို့သော်ဒီလိုဖြစ်နေတော့ရှေ့မတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ခြေဟောင်းကိုထိန်းသိမ်းနေတဲ့လူတွေကတော့တပိုင်းပေါ့လေ
အ
ဲ့တော့ခစ်သစ်သွားနေတဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
ရပါတယ်ရပါတယ်ဒါကတော့ဟိုဒီ globalize ကတော့ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေဒါတဘာဝဓမ္မကိုဖြစ်နေပြီဒီချိန်မှာဒီလိုဖြစ်ရမှာပဲအဲ့တော့ဒီ globalization ရရိုက်ခတ်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional လည်းမပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရေစစ်သလိုစစ်ယူရမယ်ဟုတ
်ကဲ့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်သားရဲ့ဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေရမယ်အမှိုက်တွေလည်းဝင်လာပိတ်ထားလိုက်ပြီဆိုရင်မ ဘာမှတော့ပြဿနာမရှိဘူးတိုးတော့မှောင်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်မယ်အဲတန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုထမှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများအန်ထိတွေ့နေတဲ့ပုဂ္ဂိုလ်တွေ orator တွေပေါ့လေဟောလူလူထိတွေ့ပဲဆရာတို့ကဘယ်လောက်ဩဇာလွှမ်းမိုးမှုရှိနိုင်ပါလဲမြန်မာနိုင်ငံမှာအဲ့ခြေနေရ
ဟုတ်ပါလိအဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မနေသမျှမမှန်သမျှကာလပတ်လုံးအဲ့ဒီအသိဉာဏ်ပညာကံကြောချဖြစ်နေမှာလို့ကျွန်တော်ထင်တယ်အဲ့တော့ကျွန်တော်တို့ဒီပြောနိုင်ခေါ်နိုင်ရင်းနေဘယ်လောက်ပြန်လာမှာလဲတော့မှာပြောလိုက်ရင်ဒါ education ပါလာပြီကျောင်းမှာစာ
အဲ့ရ education ဘက်ကလည်းဆရာလည်းကျောင်းဆရာလုပ်တဲ့ပုံကိုကျွန်တော်တို့အတူဆုံးခဲ့ကြတယ်ဆိုတော့ပေးရမယ်တော့မယ်တခွန်ကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်တို့ဖြတ်တန်းခဲ့အခုထိလည်းစနစ်ကသစ်တုံးပဲ
သိ
ပင်းစင်းအဲ့တော့ဘယ်လိုပြောရင်မှာလဲအဲ့ကိစ္စလည်းမှတ်ချက်တစ်ခုပေးပါဦ
းအေးဗျာတနင်္ဂနွေဒီဇင်ဘာကြီးတယ်ပဲဒီအခုသိရတဲ့အခုလည်းမြန်မာပြည်မှာဦးကျော်စံသာရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များတယ်ပညာရေးဝန်ကြီးကိုလည်းမကြိုက်တဲ့လူတော်တော်များတယ
်
အခုလဲဟိုဟာဆန်းလိုက်ဒီဟာဖျက်လိုက်ဒီဟာလုလိုက်ဒါဖျက်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်ရှင်ရှင်ချာနာတွေပါလေအဲ့ဒါလည်းဖြစ်တာလည်းဖြစ်ပေါ့တစ်ချိန်ထဲမှာအဲ့ဒါတွေပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့အာရွှေပြည်တော်မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်ထဲမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့တငယ်ရအစားပြီးတော့မူလရအစားပြီးအဲ့လိုလုံနိုင်မှသိဉာဏ်ပညာဟာသူ့ဟန်သူသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးတွေမှာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကြမ်းမှာသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့နောက်တစ်ခုကအဲ့ရင်းကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel တွေဟိုတုန်းကဆိုဇာတ်သပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုတည်ကြမှာပေါ့ရှင်အခုဆိုဇာတ်သပင်ဆိုတော်လေးမင်းမင်သွားပြီလို့ထင်ပါတယ
်
အဲ့ရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားကဘလောက်ရှိသေးလဲအဲ့ဒါလွှမ်းမိုးမှုရှင်လားစာပေဆိုတော့စာကောဖတ်ကြသေးလားအခုလူတွေကအင်တာနက်မှာအွန်လိုင်းမှာပဲသူကြဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ကြက်ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူချားကိုရောက်တာမြန်နေပြန့်နေနော်ပို့ပြီး effective ဖြစ်တယ်အကျိုးတည့်အောင်ပို့ရှိတယ်ရုပ်ရှင်ယုံနေမှာရှိပါတယ်ကြည့်ကြပါတယ်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ဗီဒီယိုယုံလေးတွေ ਨੇ အဲ့ဒါတွေကလည်းပြန့်နှံ့တယ်ဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှာပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်ရအောင်နော်တစ်ဖက်ကနေပြီးတော့ခေပေါ်ဒီဂီတပေါ့ခေပေါ်ဒီဂီတမှာလက်မှတ်တွေတောင်းနဲ့သိမ်းနဲ့ခြီးပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတကတော်တော်လေးသလားစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုယ်နဲ့ကလည်းအဲသူတို့ဂိုင်းဂန်ရှင်တွေကလည်းဒါကိုသိပြီးတော့ကြိုးစားနေကြပါတယ်သို့တော်လည်းသင်တော်ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆန်သာရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာငူထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုသိပြီးတော့အလေးမထုံညဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနည်းသွားတယ်ပိုနည်းသွားခုနအွန်လိုင်းနေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့ချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့ရဲ့အသေးပဲရှိတာလုံနေကြတာဟိုမှာကျတော့တကယ်ဟို awkward ဒီပဲမရှိတာတွေလုတာတွေများနေတယ်ကျွန်တော်တန်းတန်းတော့ပြောတာပဲဟောပြောရဲဒီမှာဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အ ਨੇ စုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ
်အဲ့တော့အနုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လေမေ့ကျင်ပါတယ
်
မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ကိုတိုင်တားလို့ရတယ
်
သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်တဲ့တွေ့ရမှာရှိတယ
်
အဲ့တော့စာပေအနုပညာဖန်တီးမှုကရောလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆွဲနေရမှာဟိုဟိုစာပေစည်းရုံး
တော့မရှိတော့ဘူးဟုတ်ကဲ့
ဆန်ဆန်မရှိတော့ဘူးနော်ဆန်ဆန်မရှိတော့ဘူးရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော
်
အဲ့ဒါကအလုံးစည်တဲ့တန် responsibility နဲ့တွဲနေပါတယ်အဲ့တော့လွတ်လပ်မှုဆိုဆိုင်ရှယ်ယာတယောက်ရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုအရေးကြီးပါတယ်ဟိုခုနလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့ဒီလွတ်လပ်မှုတခြားဆိုင်ရှယ်ယာရဲ့စိတ်ကိုကလွတ်မြောက်နေရမယ
်
ကျွန်တော်ဆိုတာလွတ်လပ်နေရမယ်ဘာအနေနဲ့ညီလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲဒေသဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ရှယ်ယာရဲ့ယဉ်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့
အဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကိုလွတ်လပ်စီလောက်ဥပမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာတို့တရားစွဲခံတာတို့မျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒါဟာစတရားဟာစတရားကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါစတရားဆိုတာဘာလို့မဆိုလောင်လို့ရတယ်ကမ္ဘာမှာလည်းစတရားစာပေးရအင်မတန်ထုံးရတယ်ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူနေတာဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုရင်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူး
။အခုလောလောဆယ်မှာအဲ့ဒီအနုပညာပုံစံပေါ်ဆရာရဲ့ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာခုနပြောတဲ့ဂီတလားရုပ်ရှင်လား
အာဂီတပြောမယ်ဆိုရင်တော့ဂီတဒါပေမဲ့ဂီတနော်ဦးကျော်ဆောင်ဆိုင်ရေးတဲ့ဂီတစာစုတွေလည်းရေးတဲ့လူတွေတော်ပါတယ်ဗျာဆိုတဲ့လူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ကြတယ်ဗျာဒီဟိုကျွန်တော်တို့ဟိုတော့ကလို့အပျော်ဓာတ်ထောင်နဲ့အပျော်တိမဟုတ်တော့ဘူးတကယ်လေးနဲ့တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့ melody တွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advance အဖြစ်ဆုံးလို့ကျွန်တော်ထင်တယ်ရုပ်ရှင်ကတော့အခြေအနေကဟိုရုပ်ရှင်ကတော့နည်းနည်းဟိုသူတို့ဟောသူညင်းညက်ခုံညာလို့ရှိသေးတယ်လဲထွက်နေတယ်ဇက်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအနုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့ပါဇက်နဲ့စားတဲ့ taste လို့ပေါ့စားပါမြိုင်ခြားတစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ့ဒါဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတဲ့ရုပ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစာဖတ်အားနည်းတယ်စာဖတ်ပါတော့ကျွန်တော်ကပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စာဖတ်လို့လို့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်တာပဲဒီ taste ကသူတို့ကတတ်မှတ်နေလေလူငယ်စဘာပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပေးဖို့ရည်ကြီးတယ်မှန်မှန်ကန်ပေးဖို့ကပေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keyboard digital ဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာစံမြန်မာစင်ကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်တယ်
ဆိုတော့ကျွန်တော်အခုပြောနေတဲ့မြန်မာရင်ကျမှုမြန်မာရဲ့ culture and civilization ဟာမြန်မာပြည်မှပမာပေါ့လေဆရာပြောရင်အဲ့ဒီရင်ကျမှုကိုအဓိကထားပြီးပြောနေကြတာ
ဟုတ်တယ်
မြန်ပါတယ်ဆိုတော့တိုင်းရင်းသားတွေမြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခုနိုင်ငံရေးအဖြစ်တော့အများကြီးတက်တက်ကြွကြကြားပါတယ်အဲ့ရင်ကျမှုဘက်မှာရောတိုင်းရင်းသားရင်ကျမှုတွေဟာဘလောက်ထိကြောထွေမှုပြန်လည်နားလည်မှုရှိလာကြတယ်လို့ထင်ပါလဲ
အဲ့အဲ့ဒီမှာတော့အပြန်လည်နားလည်မှုတော့ရှိတယ်သို့သောဟိုအပြန်လည်ဆက်ဆက်မှုနဲ့ရောထွေမှုတော့အားနည်းနေတယ်လို့ကျွန်တော်မြင်တယ်နော်ဥပမာဆိုရင်ဗျာမွန်ကယ်ချာဆိုရင်ဒါအင်မတန်ကြီးတာပဲမွန်တို့ရဲ့အရင်ကြီးတူဤတည်းကြီးနဲ့ဟိုကျွန်တော်တို့ဟိုဟလာပကံတဲ့တောင်မှသူကဟိုရင်ဖြစ်တာရှိသေးတယ်လေ
နော်ရှိတ
ယ်ရှိသေးတယ်အဲ့တော့ဒါပေမဲ့ခုမွန်ကယ်ချာကိုနဲ့ကိုကနည်းနည်းလေးဟိုနောက်ဆုတ်ပြီးတော့အဲ့လိုဖြစ်သွားတယ်အဲ့တော့မွန်လူမျိုးတွေကိုနဲ့ကလည်းမွန်တိုင်းသားတွေကိုနဲ့ကလည်းဒါကိုသိတယ်သိပြီးတော့သူတို့မေးတင်းမလုပ်နိုင်ဖြစ်နေတယ်ကချင် advance ဖြစ်လာတယ်ကရင်advance ဖြစ်လာတယ်ကျွန်တော်လည်းမြင်တယ်ရှမ်း advance ဖြစ်လာတယ်ဝတ်တာစားတာစပြီးတော့သူတို့အယောင်တွေစက်တာစပြီးတော့ဒီဇိုင်းလေးတွေ fashion လေးတွေကအင်မတန်လှလာတယ်ပြီးတော့သူတို့ရဲ့တီလုံးထဲမှာရှမ်းအိုးစီထဲမှာ guitar ထည့်တဲ့ဟာတွေရှမ်းအိုးစီထဲမှာ bass ထည့်တာလေးအဲ့ဒါလေးတွေအင်မတန်ကိုအဆင်ပြေတယ်ဆိုတော့တိုင်းသားတွေထဲမှာအဲ့ဒီ၃မျိုး၄မျိုးတော့ကတော့တက်လာတယ်ပေါ့ဗျာเนาะကျွန်တော်ကမွန်ကိုဖြစ်စေချင်တယ်ဘာလို့ဆိုတော့မွန်ကအတားကြီးတဲ့ဒုတယ်ကြီးတဲ့ရင်းချင်းမှုဆိုတော့အခုကျွန်တော်တို့အခုပြောနေတဲ့ culture and civilization ဥကြောင်လာပြောလို့ကျွန်တော်ကဗမာတိုင်းရင်းသားကိုအဓိကထားပြောနေရတာเนาะအမှန်ကတော့ဒီကျွန်တော်လည်းအင်မတန်စိတ်ဝင်စားပါတယ်ခြားသောတိုင်းရင်းသားများရဲ့ယဉ်ကျေးမှုနဲ့ဒီဗမာတိုင်းရင်းကျေးမှုနဲ့ဆက်ဆက်ပြီးတော့ဖြစ်ဖို့ဆိုတာအင်မတန်ရည်ကြီးပါတယ
်ဆိုတော့မြန်မာနိုင်ငံမှာစူရာကဖွင့်ထားတဲ့ယဉ်ကျေးမှုတက်သူတို့ဘာလို့ဆိုတာဟာအဲ့ဗမာတိုင်းရင်းသားယဉ်ကျေးမှုပဲအဓိကထားသလားခုနတိုင်းရင်းသားယဉ်ကျေးမှုနဲ့ပတ်သက်တဲ့ယဉ်ကျေးမှုဆိုင်ရာလေ့လာစရာကျောင်းတို့ institute တို့ဗမာမရှိလား
ရှိရှိရင်ကျေးမှုတက်သူမှာကဗမာကိုပဲအဓိကထားပြီးလုပ်တယ်လို့ဆိုတော့ဟိုရင်မကင်းရင်တို့ရင်ရှောင်းဦးစီဘယ်နဲ့ကဘာညာမွန်လာချမ်းဒါလေးတွေတော့ variety တစ်ခုအနေနဲ့ item တွေနဲ့တော့သင်ပေးတယ်သို့တော်လည်းအကအဆိုးအတီးဘာညာအလုံးဟာဥမာအကျိုးဆက်သုံးဖို့ယူရီးယားဘယ်နှဖို့ပပျိုးဘယ်နှဖို့ဒါဟာမဟာဂီတအတိုင်းပဲမဟာဂီတအတိုင်းကအဲဒီမှာရှိမှမရှိတာ
ဟုတ်ကဲ
့အဲဗမာပဲရှိနေတယ်ဒါအောင်နည်းနည်းခြေပြတ်မှုလိုပါတယ်ဟုတ်ပါတယ
်ကျူးဒီမှာကျွန်တော်ပပပိုင်းပါန
ာဟုတ်ကဲ့ဟုတ်ကဲ့
ဆိုင်ဆရာချေဦးညိုနဲ့ဦးကျော်စံသားတို့ဆွေးနွေးထားကြတဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်9နာရီထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမြန်မာပြည်ကပေးစာကန္တာကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာတော့
ဥပမာလက်ရှိအသုံးပြုနေစဲကြက်တထောင်တန်ငွေစက်ကူတွေကိုဗိုလ်ချုပ်ပုံဒီဇိုင်းအသစ်နဲ့ထုတ်ဝေမယ်ဆိုတော့ဈေးကွက်တွေလှည့်လည်သုံးစွဲနေတဲ့ချင်းသေးရုပ်နဲ့ငွေဆက်ကူတထောင်
ငွေဆက်ကူတွေမှာပါပုံတွေရိုက်နှိပ်ထုတ်ဝေတင်တယ်လဲဆိုတော့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးတော့မရေသနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကန္တာကိုနားဆင်ကြရအောင်ပါရှင်ပါရှင် VOA ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ် Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့တော်ရရှင်ကတဲ့နေကိုမှန်ကန်တိကျမြင်းမြန်ဆန်ဆန်တင်ပြတဲ့အတွက် VOA ကိုကြိုက်ပြီးတော့လေးစားပါတယ်လို့ဆိုလာပါတယ်။အဝေးရောက်ချစ်သူဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ဒီညတင်းငွေရည်နေညာကဖွင့်ပြလိုက်တဲ့ဖြူဖြူကျော်သိန်းတီဆိုထားတဲ့တချင်းနဲ့ပဲဘလို့ခေါ်ပါလဲလို့မေးလာပါတယ်။ဒါလွန်ခဲ့တဲ့နှစ်ပတ်လောက်ကပါဟုတ်ကဲ့ပါအဲ့ညတုန်းကဒီတော်ရရှင်တွေကိုဖွင့်ပြသွားတဲ့ဖြူဖြူကျော်သိန်းတီဆိုထားတဲ့တချင်းလေးကတော့လှည့်စားလိုက်ဆိုတဲ့တချင်းဖြစ်ပါတယ်။ဖြူဖြူကျော်သိန်းနောက်ဆုံးထွက်သွားတဲ့စတူဒီယိုဒေးတပြားဖြစ်တဲ့မင်းကလေးတယောက်အသေးကွဲနေသည်ဆိုတဲ့ဒေးတပြားတွေကပါဝင်တဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်နော်။စီစဉ်တကူနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အရင်တော်ရရှင်ကိုအနောက်တိုင်းမှာခေတ်စားနေတဲ့တချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ American Billboard Hot 100 American မှာ Hot အဖြစ်ဆုံးတေးတရာစီးနှမှာနံပါတ်1ကိုချိတ်တဲ့တချင်းလေးဖြစ်ပါတယ်။ဒီတချင်းက Australia, New Zealand, Ireland, Sweden, Norway, Finland, Denmark နဲ့ UK နိုင်ငံတို့မှာပါနံပါတ်1ချိတ်တဲ့တချင်းဖြစ်ပါတယ်။ဒီတချင်းကို Republic Records တေးသံတွင်ကအထုတ်လုပ်တာဖြစ်ပြီးတော့သူရဲ့တရားဝင်မဟုတ်တဲ့အလို့သဘောထုတ်တဲ့ YouTube တချင်းဗီဒီယိုကိုလည်း Republic Records တေးသံတွင်ကပဲထုတ်တာဖြစ်ပါတယ်။တချင်းရဲ့တံမြိုင်ဆိုတဲ့ Chorus အပိုင်းကိုပဲပြန်ကြော်ထားတဲ့3မိနစ်38စက္ကန့်စာဗီဒီယိုဖြစ်ပါတယ်။တရားဝင်ဗီဒီယိုကတော့ Vivo YouTube Live မှာ November 22ရက်နေ့မှာစပြီးတော့ပြပါတယ်။ဒီဗီဒီယိုထဲမှာတော့ Taste ဆို Post Malone က Samurai Dance နဲ့လူဆိုးတွေနဲ့တိုက်ခိုက်ပြီးတော့နောက်ဆုံးမှာတော့ Post Malone နဲ့21 Savage တို့နှစ်ယောက်တွေးလိမ့်လိမ့်နဲ့ဖြစ်နေတာကိုတွေ့ရမှာပါ။ဒီဗီဒီယိုကဂျပန်ရုပ်ရှင်ကားတကားဖြစ်တဲ့ Lady Snowblood ရုပ်ရှင်ကိုမှီညံထားတယ်လို့ဖတ်ရပါတယ်။နောက်ပြီးတော့ဒီတချင်းက Billboard Hot 100ဆီမှာနံပါတ်1ရောက်နေတာမလို့ Post Malone အတွက်ရောအားဖြည့်ပြီးတော့ဒီဆိုတဲ့ rapper 21 Savage အတွက်ပါပထမအဦးဆုံးနံပါတ်1ချိတ်တဲ့တချင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ9ရက်နေ့ထိကြည့်မယ်ဆိုရင်လည်း Billboard Hot 100ဆီမှာဒီတချင်းကသတင်း9ပတ်နေရာယူထားပြီးဖြစ်ပါတယ်။2019ခုနှစ်အောက်တိုဘာလထိဆိုရင်လည်းသူတချင်းရောင်းချရမှုပေါင်းက3,000,000ကျော်ရှိခဲ့ပါပြီ။ American Rap အဆိုတော့ Post Malone ကို rapper 21 Savage ကအားဖြည့်ပြီးတော့ဒီဆိုဖေးထားတဲ့Rockstar ဆိုရဲဒီ rap တချင်လေးကိုနားထောင်ကြည့်ပါဦးနော် All my brothers got that gas and they always be smoking like a rockstar When me call up on no and show up man them the shot toss When my homies pull up on your block they make that thing go gratatata My whip came back in black, I'm starting saying rest in peace to Bon Scott. Ay, close that door, we blowing smoke, she asked me light a fire like I'm awesome. Ay, act a fool on stage, probably leave my show in a cop car. Ay, it was legendary, through a TV out the window of the montage. On the table, liquor pouring, don't give a damn.
I've been popping, popping, man, I feel just like a rock star. All my brothers got that gas and they always be smoking like a rock star. When we call up on the and show up, man, them the shot toss. When my homies pull up on your block, they make that thing go gratatata. I've been in the hills, superstars feeling like a pop star. Drinking Henny bad, jumping in the pool and I ain't got on no bra. Hit her front or back, pulling on the tracks and now she screaming out no more. They like Savage, why you got a 12 car garage and you only got 6 cars?
Post Malone နဲ့ 21 Savage တို့တည်ဆူထားတဲ့ rock star ဆိုတဲ့တခြင်းကိုနားဆင်ကြားကြရတာပါ။လောလောဆယ်တော့ Billboard Hot 100ရဲ့စီးရင်မှာနံပါတ်1ချိန်နေတဲ့တခြင်းလေးဖြစ်ပါတယ်။မြန်မာတစ်ချစ်သောရရှင်တွေအတွက်လည်းမြန်မာတစ်ချင်းလေးတပုံနဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေရေးလာကြတဲ့စာတွေကိုအချိန်ရလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါရှင်။မြန်မာနိုင်ငံရခိုင်ဒေသမြောက်ပိုင်းမှာဖြစ်ပွားတဲ့လူပေါင်းအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ VOA ပြင်ပြပသတင်းဌာနတွေဖြစ်ကြတဲ့ BBC, RFA နောက်ပြီးတော့နိုင်ငံတကာသတင်းဌာနတွေဖြစ်ကြတဲ့ BBC, CNN ဒီလိုအဆရှိတဲ့သတင်းဌာနတွေရဲ့သတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကဒီသတင်းကိုလက်မခံနိုင်တဲ့လူတို့အနေနဲ့တော်တော်လေးကိုအမျက်ဒေါသထွက်ကြတာတွေ့ရပါတယ်နော်။ဒါကြောင့်မလို့ကျမတို့ကိုရီးပြောရမယ်ဆိုရင်တော့ကျမတို့ VOA website မှာတမင်တက်တက်ရည်ရွယ်ချက်ရှိရှိနဲ့လာပြီးတော့ဆဲဆိုရုံရင်းကျန်တဲ့စကားတွေကိုထပ်ခါတခါလာပြီးတော့နာမည်ပေါင်းစုံနဲ့ရေးကြတာတွေရှိပါတယ်။ဒါကြောင့်မလို့ VOA ကိုအမြဲတမ်းစဉ်ဆက်မပြတ်အားပေးလာတဲ့ပရိသတ်တွေကြားထဲမှာလည်းတော်တော်လေးကိုစိတ်ပြေရမှုတွေဒီမှတ်ချက်တွေကိုမြင်ရတဲ့အတွက်ကြောင့်မလို့ကျမတို့ VOA website ကသတင်းတွေအောက်မှာရင်ချေတဲ့သူတွေမှတ်ချက်မရေးတော့တဲ့အခြေအနေတွေကိုပြီးခဲ့တဲ့ဟိုလာပိုင်းတွေဒီမှာကြုံတွေ့ခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်တချို့တုံ့ပြန်ပြီးရေးသားလာကြတာကိုကျမအခုဖော်ပြပေးချင်ပါတယ်ရှင်။ရဲလင်းဆိုတဲ့သောရရှင်ရဲ့အမြင်ကိုအရင်ဆုံးဖော်ပြပေးပါမယ်။သူက view ကိုအမြဲတမ်းနားဆင်နေတဲ့ပင်နိုင်သောရရှင်တဦးပါဆိုပြီးသူ့ရဲ့စာကိုခုလိုအစာချီလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ရေဒီယိုက VOA သတင်းတွေကိုစင်စက်မပြတ်နားထောင်နေသူတယောက်ပါ။ Facebook လူမှုကွန်ရက်ကိုလည်းစင်စက်မပြတ်သုံးနေသူတူဖြစ်ပါတယ်။ Facebook လူမှုကွန်ရက်မှာဘာတွေ့ရလဲဆိုတော့လူမှုရေးခွဲခြားမှုတွေအခြေခံတဲ့ post တွေတင်လာတာတော်တော်များများတွေ့လာရပြီးရိုင်းဆိုင်စွာဆဲဆိုပြောနေတာတွေကိုလည်းအမြဲတမ်းလိုလိုတွေ့ရပါတယ်။သူတို့ရဲ့ profile တွေကိုဝင်ကြည့်ရင်လည်းပါတီနောက်ခံဆွဲရှိတဲ့သူတွေတော်တော်ပါနေတာကိုတွေ့ရပါတယ်။နောက်ပြီးဘာသာရေးဆွံ့ရောက်နေသူတွေလည်းပါပါတယ်။တကယ်တော့ဒီမိုကရေစီစနစ်အရကိုယ်မှလွတ်လပ်စွာပြောဆိုပိုင်ခွင့်ရေးသားပိုင်ခွင့်ရှိပေမဲ့တပါးသူအပေါ်ထိခိုက်နစ်နာမှုမရှိစေရပါဘူး။ဒီမိုကရေစီလမ်းကြောင်းပေါ်စတင်ရှောင်လန်းကာစကျွန်တော်တို့မြန်မာနိုင်ငံအတွက်လူတဦးချင်းစီမှာတာဝန်ရှိပါတယ်ဒါအစိုးရနဲ့ပဲဆိုင်တယ်လို့သတ်မှတ်လို့မရပါဘူးအစိုးရနဲ့ပဲဆိုင်တယ်လို့သတ်မှတ်ထားရင်အခုလူမှုကွန်ရက်သုံးဆွဲမှုတွေအပေါ်စောင့်ကြည့်ဖို့အဖွဲ့ထားတဲ့နယ်လို့ကျွန်တော်ထင်မြင်ပါတယ်နောက်မှတဖြည်းဖြည်းချင်းပြန်လျှော့ပေါ့ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံကနိုင်ငံသားတိုင်းကဒီမိုကရေစီလို့ဗဇက်ကအော်နေပေမဲ့ကိုယ်ကိုယ်တိုင်းလိုက်နာကျင့်သုံးရမှာဘာတွေရှိလဲဆိုတာမသိကြသေးဘူးလို့ကျွန်တော်ထင်မြင်ပါတယ်
ဒါကတော့သောရရှင်ကိုရဲလင်းဒီမိုကရေစီစနစ်စီကိုဥတီသွားနေတဲ့မြန်မာနိုင်ငံကမြန်မာနိုင်ငံသားတွေအတွက်ဒီမိုကရေစီစံနှုန်းတွေနဲ့အညီလိုက်နာကျင့်သုံးကြပါဆိုပြီးရေးလာပါတယ်။ VOA ရဲ့ပင်နိုင်သောရရှင်တကုံမျိုးတက်ကဦးလာထွန်းကတော့ဗမာအစိုးရစကားမှာမမြင်အပ်သည့်ဆေးစရာမကြားအပ်သည့်ရှင်းနေလို့ရှိတယ်တဲ့။ဆေးစရာမမြင်အပ်တဲ့အရာဆိုတာမရှိသလိုမကြားကောင်းတဲ့စကားလည်းရှင်းနေအတွက်မရှိပါဘူး။အခုတော့မဖတ်အပ်သည့်မီဒီယာထက်များတိုးရအောင်မလားပဲတဲ့။နားနဲ့မနာဖွားနဲ့နာပါလို့ပြောရမလားမရိုးသေးစကားလို့ပဲပြောရမလားစကားနဲ့ပြောတာမဟုတ်စာနဲ့ရေးပြတာမလို့မျက်စိနဲ့မဖတ်ဖက်နဲ့ခြေမျက်စိနဲ့ဖတ်ပါလို့သုံးရမလားအဲ့လိုမျိုးရေးလာကြတဲ့ရုံရင်းကျန်းတဲ့ comment တွေကိုတီးခံပြီးတော့သာဖတ်ပါလို့တောင်းပန်လိုက်ရပါတယ်ဆိုပြီးတော့ Facebook comment တခုကိုသူက screenshot ရိုက်ပြီးတော့ကျမတို့စီကိုပို့လာပါတယ်သူရဲ့ထင်မြင်ယူဆချက်ကိုလည်းရေးလာပါတယ် Facebook ကရဲရင်သူဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားတဲ့ဒီသူ့ရဲ့စကားလုံးတွေကတော့ကျမတို့လေးလိုင်းပေါ်မှာဖော်ပြလို့မတင်တော်တာမလို့မဖော်ပြတော့ပါဘူးเนาะဒါပေမဲ့အဲ့စာပေါ်မှာတုံ့ပြန်ပြီးရေးလာတဲ့ဒီဒီကုံမျိုးတကဦးလာထွန်းရဲ့စာကိုပဲဆက်ပြီးဖော်ပြပေးချင်ပါတယ်เนา
ะအရင်က mobile phone တစ်လုံး3,450အထိပေးရတယ် internet ဆိုတာကိုပိုင်မပြောနဲ့မြင်ဘူးခြင်းလို့တောင်မမြင်ဘူးခဲ့ရဘူး British Council စာကြည့်တိုင်းမှာ telephone ဆယ်လုံးချပေးပြီးတယောက်တနားရီလောက် free သုံးခွင့်ပေးတော့မှ internet မြင်ဘူးစာသုံးကြည့်ဘူးရတာပါ internet ချိတ်ဆက်တဲ့နည်းပညာပါတဲ့ computer ကိုခွင့်ပြုချက်ရှိမှလက်ဝယ်ထားခွင့်ရှိတာခွင့်ပြုချက်မရှိရင်ထောင်ဒဏ်သုံးနဲ့ internet ကိုတရားမဝင်နည်းလမ်းနဲ့ချိတ်ဆက်ရင်ထောင်ဒဏ်15နှစ်ပါအခုတော့လက်ကင်ဖုန်းတွေကလည်းဈေးပေါ် internet လည်းလွယ်လွယ်ကူကူဝင်လို့ရတာမို့ မိမိရဲ့လက်ညှိုးထိတ်လေးနဲ့ပို့ပြီးတော့ Viber တို့ Messenger တို့ Google အကောင့်တို့ဖွင့်လာရင်ကမ္ဘာပေါ်ကဘယ်တိုင်းပြည်ကမိတ်ဆွေကိုမဆိုအခမဲ့ဖုန်းရိုးရိုးဆက်လဲရတယ်ဗီဒီယိုချက်လဲချက်ချင်းဆက်လို့ပြောလို့ရတယ်လူငယ်တွေဆိုအကုန်လုံးအဆအဆအရာရာကိုအင်တာနက်ထဲမှာသုံးနေကြတာလေဆိုလိုတာကကမ္ဘာနဲ့ရေမောင်တန်းတန်းတူခင်မီနီးပညာကိုအင်မတန်အဆင့်မြင့်သုံးနိုင်သုံးတတ်နေတဲ့အချိန်မှာစဉ်းစားကြည့်ရင်အင်မတန်တိုးတက်တဲ့နီးပညာတွေပါလူတန်းစားမရွေးလဲနိုင်ငံကနီးတူ Facebook လူမှုကွန်ရက်သုံးတက်နေကြပါပြီ။ဒါပေမဲ့ဒီလိုအင်မတန်အဆင့်မြင့်ပညာတွေလက်ပွန်းတတိဖြစ်နေတဲ့အချိန်မှာအရေးကြီးတာကတော့ကိုယ်နဲ့ထိုက်တန်ကြောင်းပြဖို့လိုပါတယ်။အဆင့်မြင့်ပညာရက်တွေအသုံးဆောင်နေကိုင်းတွဲသုံးဆွဲနေတာမို့ကိုယ်နဲ့ထိုက်တန်နေမတန်မရာမဟုတ်ဘူး။ကိုဟာပေါက်လွတ်ပဲစားအုတ်ကြားမြတ်မဟုတ်ဘူး။နိုင်ငံကြီးသားလွတ်လပ်တဲ့နိုင်ငံသားတမိုင်းစင်လာဂုံရင်ကာနဲ့ပြည်စုံတဲ့မြန်မာနိုင်ငံသားရေမျောကန်းတဲ့ကလေးကောမဟုတ်တာရင်ကျင်းမှုအစဉ်တန်းမျက်နာကိုမေ့မပစ်လိုက်ကြပါနဲ့မကြိုက်တာသဘောမတူတာမချေနပ်တာကိုရင်ရင်ကျေးကျေးပြပြသာသာညင်းလို့ပြောလို့ရပါတယ်ရုံရင်ကြမ်းတမ်းတဲ့အတုံးနှုံးပဲတက်ပြီးဘာပညာမှမတက်တဲ့အဖြစ်မရောက်စေချင်ပါဘူးဗမာပြည်မှာအင်မတန်အစစ်မြစ်နဲ့ဘာသာတရားနဲ့အဆုံးအမတွေတပုံကြီးရှိတဲ့အထက်မှာနီနီဆက်ဆက်တစ်ခုကိုပြောပြခြင်းမှာတယ်ရိုးရိုးရှင်းရှင်းလွယ်လွယ်လေးပါအမိယုတ်ကနှုတ်ကြမ်းတယ်အဖယုတ်ကကိုလက်အမူအရာကျန်နေဆိုတာပါလူတိုင်းမိခင်ဖခင်ကိုချစ်မဲ့နိုးကြပါတယ်ကိုကြောင့်ကိုကိုချစ်တဲ့မိခင်ဖခင်တွေအချောင်ကြားတဲ့ကအထီးကိမ့်မခံစေသင့်ဘူးဆိုတာလေးတော့စဉ်းစားပေးစေချင်တာပါ
မြန်မာနိုင်ငံသားတွေရေမျောကန်းတဲ့ကလေးကဝမဟုတ်ဘူးဆိုတာကိုပြတာပါရင်ကျေးမှုအစဉ်တန်းမြင့်တာကိုမမေ့ပြစ်လိုက်ပါနဲ့လို့သာရရှင်တကုံမျိုးတက်ကဦးလာထွန်းပြောလာပါတယ်ရှင်အဲ့လိုမျိုးဆဲဆိုတဲ့အစားတွေကနောက်ပိုင်းမှာတော့နည်းနည်းလေးပါလာတာတွေ့ရပါတယ်နော်မှတ်ချက်ပေါင်းများစွာရုံရင်ကျန်းတဲ့စာတွေကိုစင်တူရထောင်ကြည့်ရေးလာကြတဲ့မှတ်ချက်တွေကိုကြော်ပြီးတော့ကျမတို့စီကိုသောရရှင်နေသဘောထားအမြင်ဆက်ပြီးတော့ပေးပို့လာကြတာကိုလည်းအထူးကျေးဇူးတင်ကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်ဒီရက်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှနေရက်ချင်ပါတယ်မြမတိတ်ချစ်သောရရှင်နေအတွက်မြမတချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ဒီဇင်ဘာလ29ရက်နေ့မှာအသက်29နှစ်ပြည့်မဲ့မောင်လေးမောင်ချစ်လေးလို့ခေါ်တဲ့မောင်ဇော်မျိုးလိုင်းလေးအတွက်ဆောင်းလာရဲ့မိုးခါရီဆိုတဲ့ဒေသချင်းလေးနဲ့မွေးနေ့လက်ဆောင်တောင်းကျင်ပါတယ်ဆိုပြီးတော့ Washington DC ကမမကြီးစွန်မွန်ကမွေးနေ့မြစ်တာဒေလက်ဆောင်တေးလေးတပုတ်ပါလာပါတယ်သူကရုတ်တရက်မိသားစုဘဝတွေကထွက်ခွာပြီးတော့ဘဝတစ်ဝါးကိုပြောင်းသွားတဲ့မောင်လေးအတွက်မိုးခါရီဆိုတဲ့တချင်းလေးကိုတတိယတိုင်းနားထောင်ပြေလို့ပါတယ်မောင်လေးတမလွန်မှာตาရလှပတဲ့ဘဝလေးတစ်ခုကိုလည်းပိုင်ဆိုင်နိုင်နေပါစေလို့ဆုတောင်းပေးလိုက်ပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုတဲ့ဆောင်းလိုင်းတီဆိုထားတဲ့မိုးခါရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်တိတောင်းတဲ့သောရရှင်ရောတချစ် view ရောသောရရှင်နဲ့အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ငါလေးအမှန်တိုင်းမဲ့စကားတွေဆိုအဖြူတွေငါနှလုံးသားမရင်ရိုင်မို့ရှောက်တဲ့လမ်းတိုင်းဖြောင်းတန်းအောင်စဉ်းစားမိသမျှညီမျှအောင်သာနာတတ်သောလူသားတယောက်ဖြစ်ခြင်းတည်းတရားမျောလင်းသလောက်မဖြစ်ပေမဲ့အမြဲတမ်းရှုံပီနေတဲ့ငါကိုခြံနေပြီးဟာတိုက်လောင်းအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ချင်တယ်တကယ်ဆိုရင်လူဘဝဒူတော်လုံးလာပါလေစာနာစိတ်ညာနေပါမသွားစေနဲ့ဘယ်သူတွေတရားပြည့်ပြည့်ကိုမပြတ်နဲ့ကွာတောက်ဘူးမူကားရေshout the land dai phiong tan sin sa mi da mya ni mya ao sa na dat to lu da tiao phit chin de
sound like de chu tha ye mo ga yi so de tchin le phit par de myama nai yin ne nai yin da ga ga ye ta pe pu la de voe myama bai taw ra shin ni ye we ban chan pe sa ri yin phwin sa ri ne de tchin taw ma ri ko tinin gri ne nya bai ne tinin la ne ma na bai chin ni ma myama bi ga pe sa mya a si sin ga ni thau lwin tin set pe ni ba de shin ရေဒီယိုကနေဖမ်းယူနှားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လေဒီအစီအစဉ်ကိုတိုက်ရိုက်နှားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့နောက်ထပ်ထပ်ပြီးတော့နားထောင်နိုင်တဲ့နေရာက VOA ရဲ့အင်တာနက်စာမျက်နှာဖြစ်ပါတယ်။ကျွန်တော်ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။
တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မေသူတွေတရားပြည့်ပြည့်ဘုမပြည့်နေကွာမတော့
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာခန္ဓာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနှာစင်ရပါမယ်။ငွေဆက်ကူတွေမှာဘာပုံတွေရိုက်နှိပ်ထုတ်ဝေတင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြသွားမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရဲ့ရှင်။
ပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့ကကျင်းပတဲ့ပြည်သူ့တော်အစည်းအဝေးမှာပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့တပ်မတော်သားအမတ်တွေထင်ထင်ရှားရှားသဘောထားကွဲလွဲတဲ့ကိစ္စတစ်ခုပေါ်ပေါက်ခဲ့ပါတယ်။အကြောင်းကတော့နောင်ထုတ်ဝေမဲ့ငွေဆက်ကူတွေမှာအမျိုးသားခေါင်းဆောင်ကြီးလည်းဖြစ်လွတ်လပ်ရေးဖခင်နဲ့တပ်မတော်တီထောင်သူလည်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ပုံကိုပြန်အသုံးပြုဖို့မပြုဖို့မဲခွဲဆုံးဖြတ်တဲ့နေရာမှာဖြစ်ပါတယ်။ငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ပြန်လည်ရိုက်နှိပ်အသုံးပြုဖို့ရွေးကောက်ခံအမတ်တယောက်ကလွဲပြီးအားလုံးထောက်ခံခဲ့ကြသလိုတပ်မတော်သားအမတ်တွေအားလုံးကတော့ကန့်ကွက်ခဲ့ကြလို့ပါပဲငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှက်အသုံးပြုသင့်ပါသလားတပ်မတော်သားအမတ်တွေကဘာအကြောင်းနဲ့ပြပြီးကန့်ကွက်ကြသလဲအဲ့ဒီပြောဆိုမှုတွေမှန်ကန်မှုရှိပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်ကြည့်ကြရအောင်ပ
ါတကယ်တော့ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေပြန်လည်ရိုက်နှိပ်ထုတ်ဝေဖို့လွှတ်တော်တွင်အစောဆုံးတင်ပြခဲ့သူဟာသင်ငန်းကျွန်းအမတ်ဟောင်းဦးသိန်းညွန့်ဖြစ်ပါတယ်အရင်သူရဥွှေမန်းဦးဆောင်တဲ့ပြည်ခိုင်မျိုးပါတီကလွှမ်းမိုးထားတဲ့လွှတ်တော်ကာလာတုန်းကအဆိုတင်ခဲ့တာပါအဲ့ဒီအချိန်ကသူ့အဆိုကိုလွှတ်တော်မှာမှတ်တမ်းတင်ထားပြီးစောင့်ကြည့်မယ်ဆိုတော့ဆုံးဖြတ်ချက်လောက်ပဲရခဲ့တာပါဒါပေမဲ့သူ့အဆိုတင်ပြီးတာနှစ်အနည်းငယ်ကြာသွားပြီးပထမအကြိမ်လွှတ်တော်သက်တမ်းကုန်ဆုံးချိန်အထိမြန်မာနိုင်ငံတော်ဗဟိုဘဏ်ဟာဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေပြန်ပြီးထုတ်ဝေတာမလုပ်ခဲ့ပါဘူးအခု NLD ပါတီလွှမ်းမိုးတဲ့လွှတ်တော်သက်တမ်းရောက်မှမြိုင်မဲဆန္ဒနယ်က NLD အမတ်ဦးအောင်ခင်ဝင်းကထပ်ပြီးတင်သွင်းခဲ့တာဖြစ်ပါတယ်။အဆိုကိုတက်မတော်သားအမတ်တယောက်အပါအဝင်စုစုပေါင်း9ယောက်ဆွေးနွေးခဲ့ရမှာ6ယောက်ကထောက်ခံပြီးတက်မတော်သားအမတ်တယောက်ကပဲကန့်ကွက်ဆွေးနွေးပါတယ်။အဆိုနဲ့ပတ်သက်ပြီးတက်မတော်သားအမတ်ဒုဘိုမူကြီးကျော်မင်းလိုင်ကအချက်အလက်အများကြီးတင်ပြပြီးကန့်ကွက်ပါတယ်။သူတင်ပြတာတွေကတော့ငွေဆက်ကူတွေကိုဗိုလ်ချုပ်ရုပ်ပုံနဲ့ရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ကုန်ကျစရိတ်တွေရှိလာမယ်ငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဒီအတွက်ပြည်သူတွေစီးပွားရေးပိုပြီးကျက်တဲလာနိုင်တယ်ဘတ်ဂျက်လုံငွေကလည်းပိုပြီးများလာမယ်နိုင်ငံတကာအတိုင်းဝိုင်းကနေမြန်မာကျပ်ငွေအပေါ်ယုံကြည်မှုပိုနှဲလာမယ်ဆိုပြီးဖြစ်ပါတယ်ဒီပြောဆိုချက်တွေမှန်မှန်ဝေဖန်သုံးသပ်ကြည့်ဖို့လိုပါတယ်လက်ရှိလွှတ်တော်ထဲမှာအမတ်တယောက်ကအဆိုတင်ပြီးအခြားရွေးကောက်ခံအမတ်အားလုံးလူထောက်ခံခဲ့ကြတာဟာဗဟိုဘဏ်ကထုတ်ဝေထားတဲ့လက်ရှိငွေဆက်ကူအမျိုးအစားအားလုံးဒါမှမဟုတ်တချို့ကိုအသုံးပြုမှုလုံးဝရပ်ဆိုင်းလိုက်ပြီးဗိုလ်ချုပ်ပုံနဲ့ငွေဆက်ကူတွေထုတ်ဝေအစားထိုးဖို့ဆိုတာမျိုးလုံးဝမဟုတ်ပါဘူးဗဟိုဘဏ်ဟာငွေဆက်ကူတွေကိုစီးမြင်စည်းကမ်းတွေနဲ့အညီရိုက်နှိပ်ပြီးလှည့်လည်နေတဲ့ဈေးကွက်ထဲသွင်းရတဲ့လုပ်ငန်းစဉ်ရှိပါတယ်အဲ့ဒီအတွက်နောက်ထပ်ငွေဆက်ကူတွေထပ်ရိုက်တော့မယ်ဆိုရင်အမျိုးအစားတစ်ခုဒါမှမဟုတ်ငွေဆက်ကူအမျိုးအစားတချို့မှာဗိုလ်ချုပ်ရုပ်ပုံနဲ့ဒီဇိုင်းပြောင်းရိုက်နှိပ်ထုတ်ဝေပေးဖို့ဆိုတာပါပဲဘယ်ငွေဆက်ကူအမျိုးအစားကိုမှဖျက်သိမ်းပေးစရာမလိုအပ်ပါဘူ
းဒီအတွက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူတွေရိုက်နှိပ်ထုတ်ဝေမယ်ဆိုရင်ဒီဇိုင်းပြောင်းလဲခြင်းဆိုင်ရာလုပ်ငန်းစဉ်အတွက်ပဲငွေကြေးကုန်ကျမှာဖြစ်ပါတယ်အခြားဘာကုန်ကျစရိတ်မှမရှိပါဘူးဥပမာလက်ရှိအသုံးပြုနေစဲကျပ်တစ်ထောင်တန်းငွေဆက်ကူတွေကိုဗိုလ်ချုပ်ပုံဒီဇိုင်းအသင်းနဲ့ထုတ်ဝေမယ်ဆိုတော့ဈေးကွက်တွေလှည့်လည်သုံးဆွဲနေတဲ့ချင်းသေးရုံနဲ့ငွေဆက်ကူတစ်ထောင်တန်းတွေကိုရပ်ဆိုင်းလိုက်ဖို့မလိုပါဘူးဆက်ပြီးသုံးဆွဲနေရုံဗိုလ်ဘဏ်ကိုပြန်ပြီးရောက်လာတဲ့ငွေဆက်ကူတွေထဲကမှဟောင်းနွမ်းပြီးသုံးမရတာတွေလောက်ကိုပဲရွေးချယ်ဖျက်ဆီးရုံပါပဲဈေးကွက်ထဲမှာဗိုလ်ချုပ်ရုပ်ပုံပါငွေဆက်ကူတစ်ထောင်တန်းရောချင်းသေးပုံပါတစ်ထောင်တန်းကိုပါသုံးဆွဲသွားရင်နောင်နှစ်တော်လေးကြာရင်ချင်းသေးပုံပါငွေဆက်ကူတွေကတဖြည်းဖြည်းရှားပါနောက်ဆုံးမရှိသလောက်ပျောက်သွားမှာမျိုးဖြစ်ပါတယ်ဒီလိုငွေဆက်ကူအမျိုးအစားတစ်ခုမှာဒီဇိုင်း2မျိုး3မျိုးအသုံးပြုထုတ်ဝေတာမျိုးနိုင်ငံတော်များမှာရှိပါတယ်။လက်ရှိအမေရိကန်ဒေါ်လာ100ရာငွေဆက်ကူတွေဆိုရင်လည်းလုံခြုံရေးအစ်စ်မြင့်ထားတဲ့ဒီဇိုင်းသင့်တဲ့ငွေဆက်ကူထုတ်ဝေသုံးဆွဲပေမဲ့အရင်ငွေဆက်ကူအဟောင်းတွေကိုလည်းသုံးဆွဲခွင့်ပြုထားစေဖြစ်တာတွေ့နိုင်ပါတယ်
။ဒီလိုငွေဆက်ကူတစ်မျိုးဒါမှမဟုတ်အားလုံးလိုလိုကိုအစဉ်ပြေတဲ့အချိန်တွေမှာဒီဇိုင်းတွေပြောင်းလဲလိုက်ရုံနဲ့ငွေကြေးဖောင်းပွားမှုဆိုတာဖြစ်ပေါ်လာမှာမဟုတ်ပါဘူး။ငွေကြေးဖောင်းပွားမှုဆိုတာဟာအစိုးရဘက်ကမှလုံငွေပြတာများပြီးအဲ့ဒီလုံငွေအတွက်ဗဟိုဘဏ်ကနေတတ်မှတ်စည်းမျဉ်းတွေထက်ပိုးပြီးငွေဆက်ကူတွေရိုက်ထုတ်တဲ့အခါမှသာဖြစ်ပေါ်နိုင်တဲ့ကိစ္စမျိုးပါ။
ပြည်ခဲ့တဲ့သမရဦးသိန်းစိန်ဆိုရလက်ထက်မှာကျပ်တထောင်တန်ငွေဆက်ကူတစ်ရိုင်းနှိပ်ထုတ်ဝေခဲ့ပါတယ်။အဲ့ဒီအချိန်တုန်းကလည်းတချို့နားမလည်သူတွေကငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်တယ်ဆိုပြီးပြောဆိုဝေဖန်မှုရှိခဲ့ပါတယ်။တကယ်တော့ငွေဆက်ကူအစ်တစ်ခုထုတ်ဝေတာဟာငွေဆက်ကူပမာဏများများထုတ်ဝေတာမဟုတ်လို့အဲ့ဒီအချိန်ကငွေကြေးဖောင်းပွားမှုလည်းမဖြစ်ပေါ်ခဲ့ပါဘူး။ငွေဆက်ကူအရေးအတွက်ပမာဏလိုတာထက်ပိုပြီးရိုင်းမထုတ်ရင်ငွေကြေးဖောင်းပွားမှုဖြစ်မလာနိုင်တယ်လို့ပြည်သူတွေစီးပွားရေးပိုပြီးကြက်တဲလာမယ်ဆိုတာမျိုးကလည်းသိပ်ပြီးဆိုင်တဲ့ကိစ္စမျိုးတော့မဟုတ်ပါဘူး။ဘတ်ဂျက်လုံငွေပြတာများလာမယ်ဆိုပြီးပြောတာကလည်းမှန်မှန်ပါဘူး။ဘတ်ဂျက်လုံငွေနည်းတာများတာဟာဘတ်ဂျက်ရေးဆွဲမှုအစိုးရအသုံးစရိတ်နဲ့အခွင့်အဝေးရရှိမှုစတဲ့ကိစ္စတွေလောက်နဲ့ပဲသက်ဆိုင်တာပါ။နောက်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူထုတ်ဝေလိုက်ရင်နိုင်ငံတကာအတိုင်းဝိုင်းမှာမြန်မာကျပ်ငွေကိုယုံကြည်မှုကျဆင်းလာစေမယ်ဆိုတာကလည်းအတော်လေးမဆိုင်တဲ့ကိစ္စလို့ပြောလို့ရပါတယ်။ချုပ်ပြီးပြောရရင်ဗိုလ်ချုပ်ရုပ်ပုံနဲ့ငွေဆက်ကူရိုင်းနှိပ်ထုတ်ဝေရင်ဖြစ်လာမာတွေနဲ့ပတ်သက်ပြီးတက်မတော်သားအမတ်ကဆွဆွဲပြောဆိုတာတွေဟာမှန်ကန်မှုမရှိပါဘူး
။တကယ်တော့တိုင်းပြည်တစ်ပြည်မှာထုတ်ဝေတဲ့ငွေဆက်ကူဆိုတာဟာအဲ့ဒီနိုင်ငံရဲ့အမှတ်သားသရုပ်လက္ခဏာတွေပါဖို့လိုပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်လို့ဆိုထားတဲ့အတွက်ထုတ်ဝေတဲ့ငွေဆက်ကူတွေမှာမြန်မာနိုင်ငံပုံရိပ်ထင်ဟပ်တာဒီမိုကရေစီကိုထင်ဟပ်တာဖက်ဒရယ်ပြည်ထောင်စုကိုထင်ဟပ်တဲ့ပုံရိပ်တွေပါသင့်ပါတယ်ဥပမာလွတ်လပ်ရေးဖခင်ဗိုလ်ချုပ်ဆန်းရုပ်ပုံကိုအသုံးပြုသလိုတိုင်းသားရုပ်ပုံတွေတိုင်းသားပုံရိပ်ထင်ဟပ်တာတွေကိုလည်းသုံးသင့်ပါတယ်အိန္ဒိယတရုတ်နိုင်ငံနဲ့နိုင်ငံတချို့ရဲ့ငွေဆက်ကူတွေမှာသူတို့တိုင်းပြည်ခေါင်းဆောင်ရုပ်ပုံတွေတိုင်းသားရုပ်ပုံတွေနဲ့ထုတ်ဝေထားတာတွေ့နိုင်ပါတယ်။ဒီအတွက်နောက်ထုတ်ဝေမဲ့ငွေဆက်ကူတွေကိုဒီဇိုင်းပြောင်းမယ်ဆိုရင်ဗိုလ်ချုပ်ရုပ်ပုံတွေတင်မကတိုင်းသားရုပ်ပုံတွေနဲ့ပါပြောင်းလဲထုတ်ဝေသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သူစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြနေသေးတဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်မတိုင်ခင်မှာတော့လာမယ့်အင်္ဂါညတိုက်ရိုက်လေလံကိုဖိတ်ခေါ်ပါရစေရှင
်။တော်ရှိမှမြအနာယ NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတော့တိုးမြင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီကျင်ပင်ကတိုက်တွန်းခဲ့ပါတယ်။အင်ဒီဂျင်အနာယပါတီနှစ်ခုကြားဆက်ဆံရေးပိုးပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းကွန်မြူနစ်မဟုတ်တဲ့အင်ဒီဂျင်နိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သရရှင်တွေဘလူးများထင်မြင်ယူဆပါလဲဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။တောင်အာဖရိကနိုင်ငံမှာကမ္ဘာအမြင့်ဆုံးနှုတ်ရိုက်သတ္တဝါချက်တဲ့နဲ့ဖော်မြူလာ E ရက်စစ်ပြိုင်ကားဘသူပုံမြင်တယ်လဲဆိုတာပြန်ခဲ့ကြပါဗျ။ဖော်မြူလာ E ရက်စစ်ကားဟာသဘာဝပတ်ဝန်းကျင်မထိခိုက်စေဖို့ဖန်တီးထားတာဖြစ်ပြီးအခုလိုပြိုင်ပွဲကိုသဘာဝပတ်ဝန်းကျင်ပြောင်းလဲထိခိုက်မှုတွေကိုသတိပြုမိစေဖို့ရည်ရွယ်တယ်လို့စီစဉ်သူတွေကပြောပါဗျ။အာဖရိကဂျက်သစ်ဟာ3စက္ကန့်အတွင်းမှာတနာရီ62မိုင်နှုန်းအထိရောက်အောင်ပြေးနိုင်တဲ့အတွက်ဖော်မြူလာ E ရက်စစ်ကားလောက်မြန်တာပါ။ဒါပေမဲ့လည်းတကယ်တမ်းပြိုင်တဲ့အခါမှာတော့ Formula E လျှက်စစ်ကားဟာအမြင့်ဆုံးအချိန်တနာရီ139မိုင်အနုံအထိသွားနိုင်တဲ့အတွေ့တနာရီမိုင်90နုံအထိအမြင့်ဆုံးပြေးနိုင်တဲ့ဂျက်သစ်ကကပ်ပြီးရှုံးသွားခဲ့ရပါတယ်။စကြက်မြေရော့ပါလာတာ၊သားကောင်ရှားပါလာမှုနဲ့တရားမဝင်တပ်ဖြတ်ခံရမှုတွေကြောင့်ဂျက်သစ်ဟာကမ္ဘာပေါ်မှာရှားပါတိရစ္ဆာန်ဖြစ်လာတယ်လို့ကမ္ဘာသားရိုင်းထိမ့်သိမ်းစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ကပြောပါတယ်။အခုအချိန်မှာသဘာဝအရိုင်းအဖြစ်ကဘာပေါ်မှာဂျက်သစ် 6,900 လောက်သာကျန်ရှိကြောင်းမှတ်တမ်းတင်ထားပါဗျ။တောင်အာဖရိကနိုင်ငံ Western Cape ဒေသမှာရိုက်ကူးခဲ့တဲ့ဒီပြိုင်ပွဲမှာတရိတ်ဆန်တွေကိုညင်မနှိပ်စက်ခြင်းမရှိကြောင်းကြေညာထားပါဗျရှင
်။ဒီနေ့လေဟိုစီးသမား2ယောက်ဟာဆွစ်ဇာလန်နိုင်ငံ Alps တောင်တန်းတွေပေါ်ကနေခုန်ချပြီး
ပြန်တန်းနေတဲ့လေရင်ထဲကိုဒိုင်မင်ထိုးဝင်ပြခဲ့ပါဗျ။ Brad Fugan နဲ့ Vince Raffett တို့ဟာဒီ stand ကိုလုပ်ပြဖို့အတွက်လေရင်မောင်းသူ Philip Bovia နဲ့အကူလမ်းပြညွှန်ကြားသူ Eve Rosiero နဲ့အတူအကြိမ်တရာကျော်လေ့ကျင့်ခဲ့ရပါဗျ။ဆွစ်ဇာလန်နိုင်ငံ Jan Frog တောင်တန်းပေါ်မှာဝစ်ဆုံပြေးဝစ်ဆင်ပြီးတော့လမ်းပြရဲ့အမိန်အောက်မှာတောင်ပေါ်ကနေခုန်ချခဲ့ကြတာပါ။အဲ့ဒီနောက်လေဟုန်စီးပြီးပြန်တန်းနေတဲ့လေရင်နောက်ကိုလိုက်ခဲ့ကြပါဗျ။အဲ့ဒီနောက်လေရင်ရဲ့ဖွင့်ထားတဲ့တကားပေါက်ကနေဒိုင်မင်ထိုးဝင်ခဲ့ကြတာပါအခုနောက်ဆုံးအောင်မြင်မှုမရခင်ကနအူးချိုးပန်းမှုတွေမှာလည်းလေရင်တကားပေါက်ထဲတန်းတန်းမတ်မတ်မဝင်ပဲတကားပေါက်နဲ့ရိုက်မိပြီးမြေပြင်ပေါ်ကိုလေဟုန်စီးပြန်ဆင်းခဲ့ရတာတွေရှိခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုညိုရဝါရှင်တန်ဟာသမရနဲ့လွှတ်တော်နေရရုံးဆိုင်ရာဒေတာဖြစ်တဲ့အတွက်နိုင်ငံရေးအရာဆွေးနွေးမှုတွေတင်းမာမှုတွေမကြာခဏဖြစ်လေရှိတဲ့အရာဖြစ်ပါတယ်။အဲ့ဒီတင်းမာမှုတွေလျော့ပါစေဖို့နောက်ပြီးတော့ချစ်ချင်းမြတ်တာတွေပြန့်နှံ့ဖို့ကြိုးစားတဲ့အနေနဲ့ပန်းလက်ဆောင်ရောင်းချတဲ့ကုမ္ပဏီတစ်ခုဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာလွှတ်တော်ရှစ်မှာပန်းတိုင်းကြီးတစ်ခုတည်ဆောက်ပြီးပန်းစည်းတစ်ထောင်အခမဲ့အမျှဝေခဲ့ပါတယ်။အခုလိုပန်းစည်းလက်ဆောင်ရတဲ့သူတွေအပြုံးပန်းပွင့်စေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ Telefora ပန်းကုမ္ပဏီကပေ90လောက်ရှိပြီးရှစ်ပေကျော်မြင့်တဲ့နိုင်ငံတစ်ခုကိုတိဆောက်ပြီးအဲ့ဒီမှာပန်းစည်းတွေကိုထည့်ထားခဲ့တာပါအဲ့ဒီနေရာကိုလာရောက်လက်ပတ်သူတိုင်းကိုပန်းဆိုင်ဝန်ထမ်းတွေကကိုချစ်ခင်နှစ်သက်သူဒါမှမဟုတ်ကိုယ်တိုင်အတွက်ပန်းစည်းတွေယူသွားဖို့တိုက်တွန်းခဲ့ပါဗါတယ်အဲ့ဒီပန်းစည်းတွေကုန်သွားတဲ့အချိန်မှာတော့အောက်ခံပလတ်စတစ်ဒတိုင်းမှာ love out လောက်ပူပွင့်လင်းလင်းချစ်ပြလိုက်လို့အတိတ်ပဲရတဲ့စာသားကိုတွေ့ခဲ့ရပါတယ်ရှင်
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈ရက်နေ့ကနေ9ရက်ထိတစ်ချိန်နေ့လယ်၁၂ရက်ကနေနေ့ခင်း၁ရက်ထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOE ရဲ့ internet ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင
်။တမနာတော်နဲ့ထောက်မှတင်းငွေလူနေမနေ့အစောပိုင်းမှာ Twitter လိုမှုကွန်ရက်ကဆင်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဗျူရိုကိုတိုက်ခိုက်ပြောကြလိုက်ပြီး FBI ကြီးကဲ James Comey အနေနဲ့အမျိုးသားလူညိုရင်းအကြံပေး How Michael Flynn နဲ့ American Sire Russia တာမကြီးတို့အကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးတာရပ်တန့်မှုသူ့အနေနဲ့တောင်းဆိုခဲ့ခြင်းမရှိကြောင်းပြောကြလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းဆင်းရဲသားဒုက္ခသည်တွေအများပြားတွေ့ခဲ့ရသလိုမြင့်မြတ်တဲ့သူတွေကိုလည်းတွေ့ခဲ့ရကြောင်းခီးစဉ်ကနေဗာတီကန်မြို့တော်ကိုပြန်ရောက်ပြီးမှပိုဟမင်းကြီးကပြောပါတယ်ဗာတီကန်မြို့တော် Saint Peter ရှင်ပြန်ကိုရောက်လာကြတဲ့လူထုပြည့်သက်ကြီးကိုပိုဟမင်းကြီးကတင်းတင်းကြပ်ကြပ်နဲ့မှအဲ့ဒီလိုပြောကြလိုက်တာပါနိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံမှာရှိနေစဉ်အတွင်းပိုဟမင်းကြီးအနေနဲ့ရိုဟင်ဂျာဆိုတဲ့ဝါဟာရကိုတုံ့နှုတ်ငင်ခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမပြန်ခင်မှာတော့အဲ့ဒီရိုဟင်ဂျာဆိုတဲ့ဝါဟာရကိုတုံ့နှုတ်ခေါ်ဝေါ်ခဲ့ပါတယ်အမေရိကန်သမ္မတဟောင်းဘရက်အိုဘားမာစတင်ခဲ့တဲ့ဝမ်စီလီအရှိတောင်အာရှလူငယ်ခေါင်းဆောင်အစီအစဉ်၄နှစ်ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဌာနကဒီဇင်ဘာလ3ရက်တင်းတင်းကြပ်ကြပ်နေ့မှာကျင်းပပါတယ်ဒီအစီအစဉ်ဟာအမေရိကန်နိုင်ငံသားရေးဌာနအောက်မှာအောင်မြင်မှုရရှိနေတဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်လို့သတင်းတွေဟာမှန်မှန်ကန်တဲ့သတင်းတွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောကြားကြောင်းစနေနေ့ထုတ် The New York Times သတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတာမရှိဘူးဒါဟာလောက်ကျံဖန်တီးထားတဲ့သတင်းဖြစ်တယ်လို့ရခိုင်ပြည်နယ်နယ်လုံဝင်ကြီးဌာနတာဝန်ရှိသူတို့ဖြစ်တဲ့ဦးကျော်ဆန်လကပြောဆိုကြောင်း New York Times မှာရေးသားထားပါတယ်။
တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Terrence Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.